တရင်နမှာကြားခဲ့ရတယ်လို့ပါပဲ။မနေ့ကစက်တင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်အောင်စုမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာ6နှစ်ပြည့်မြောက်တဲ့နေ့မှာနိုင်ငံတော်ဝမ်းနဲ့ကြေကွဲခြင်းထိမ့်မဲ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။အသေးစိတ်ကိုတော့ VOA ညယောက်ရုံကနေမော်နီကာနေတရင်ပြဖို့ထားပါတယ်။မဟာဒန်ရက်ခွဲရဲ့မြင်ကွင်းဟာကမ္ဘာကုန်သွယ်ရေးအဆောက်အုံနှမွားမျိုးစဉ်ပြိုကျခဲ့ရတာကြောင့်ပြောင်းလဲသွားရတာ6နှစ်ပြည့်ခဲ့တဲ့အချိန်မှာတော့ဒီပြိုကျခဲ့တဲ့နေရာနာကပန်းချင်တစ်ခုမှာနယူးယောက်မြို့သူမြို့သားတွေဝန်ထမ်းချင်းအထိတ်မှန်အနေနဲ့လာရောက်ဆွေးနွေးခဲ့ကြပါတယ်။ခါရိုင်မြစ်ကခန်းသားတွေလိုပဲဒီတစ်ခေါက်မှာလည်းငြိမ်သက်မှု၄ချိန်လုပ်ခဲ့ကြပါတယ်။နှမွားမျိုးစဉ်နှစ်ခုကို၄ရင်ဝင်တိုက်တဲ့အချိန်နဲ့ပြိုကျတဲ့အချိန်တို့အတွဲစုစုပေါင်း၄ချိန်ဖြစ်ပါတယ်။ခါရိုင်လိုပဲဒီဖြစ်ရအတွင်းသေဆုံးခဲ့ကြရသူသောတော်နိဗ္ဗာန်ရဲ့နာမည်တွေကိုလည်းရွတ်ဖတ်ခဲ့ပါတယ်
။ Alak Agarwal
Mukul Kumar Agarwal
And my family member Peggy Jessie Alario
ဒီနေ့ကနမှာနယူးယောက်မြို့တော်ဝင် Michael Bloomberg ကဥက္ကဋ္ဌဖြစ်နေဆောင်ရွက်ပြီးတော့ဒီစက်တင်ဘာ17ရက်နေ့ဟာကျွန်တော်တို့ရာဇဝင်နဲ့ကျွန်တော်တို့ရဲ့နှလုံးသားတွေကိုစုပ်ဖြဲချီးမွားခဲ့တဲ့နေ့ပါလို့မြို့တော်ဝင် Bloomberg ကပြောပါတယ
်။ We come together again as New Yorkers and as Americans to share a loss that can't be measured
ဒီကြီးမားတဲ့ဆုံးရှုံးမှုကြီးကိုမျှဝေခံစားကြဖို့အစားထိုးလို့မရတော့မဲ့သူတွေကိုအမှတ်ရကြဖို့နယူးယောက်မြို့သူမြို့သားတွေအမေရိကန်နိုင်ငံသားတွေအားလုံးစုစည်းကြရပြန်ပါပြီ
ဒီဖြစ်ရမှာတည်ဆုံးခဲ့ကြရသူတွေရဲ့မိသားစုဝင်တွေဟာနှမွားမျိုးစဉ်ပြိုကျခဲ့တဲ့ Ground Zero မှာလွမ်းသူပန်းခွေတွေပန်းစည်းတွေလာချခဲ့ကြပါတယ်အခုကျမတို့အတန်းမလွင့်ခင်နိုင်ပိုင်းလိုနယူးယောက်စံတော်ချိန်စက်တင်ဘာ17ရက်နေ့ညနေ6နာရီလောက်မှာတော့အဲ့နေရာကိုကျမတို့ရဲ့ VOA ဝိုင်းတော်သူမက်ခင်ဖြူထွေးလေးရောက်နေတာပါ။မက်ခင်ဖြူထွေးရဲ့ပတ်ဝန်းကျင်ခြေနေကိုပြောပြပါအောင်ရှင်
။လူရတော့အများကြီးပဲအများကြီးပဲဆိုတာဒီနေရာကလည်းလူတွေခီးသွားလာနေတာဖြစ်တဲ့ကကြတော့ပို့ပြီးတော့ဟိုလူတွေကများတယ်လေ။အော်ဒီမှာသုံးသွားတဲ့သူတွေအတွက်သူတို့ပန်းခွေလာချထားတာရှိတယ်။ဘူပေါင်းနေနောက်အဝတ်စားတီရှပ်တွေတောင်ပါတယ်။နောက်ဓာတ်ပုံလေးတွေပေါ့နော်သူတို့လာချိန်ထားတယ်ပြီးတော့ poster တွေလည်းဒီမှာချိန်ထားတယ်နောက်တစ်ခုကဒီမှာဒီ911ဒီဖြစ်ခဲ့တဲ့အဖြစ်အပျက်ရဲ့အဖြစ်မှောင်ဖော်ထုတ်ပေးပါဆိုပြီးတော့ဆန္ဒလာပြနေကြတဲ့လူတွေတအုပ်စုရှိတယ်အစိုးရအနေနဲ့ဒါကြိုတင်ပြည့်ရဲ့ဒါနဲ့ဒါကိုကြိုပြီးတော့ကောက်ွယ်မှုမပေးခဲ့ဘူးပေါ့ဆိုတာမျိုးနဲ့ပေါ့နော်သူတို့အတားမို့ဖြစ်မှောင်ဖော်ထုတ်ပေးပါဆိုပြီးတော့ဆန္ဒပြနေကြတဲ့လူတွေလည်းရှိတယ်ဒီမှာလေမနက်ကတည်းကမိုးကစင်းစင်းစင်းစင်းနဲ့ရွာနေတာလူတွေကတော့ဟိုမိုးစင်းစင်းချာมาပဲလာပြီးတော့ကြည့်နေကြတာလူတွေမျက်နှာကတော့လေဟိုမိုးအုပ်နေတာနဲ့အတူသူတို့ကြည့်ရတာနဲ့အားလုံးတိတ်တိတ်ဆိတ်ဆိတ်ညွန်းညွန်းနွမ်းနွမ်းနေဖြစ်နေတာတော့မြင်နေရတာပဲမိုင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီလိုမျိုးနယူးယောက်မြို့မှာဝန်ထမ်းချင်းအထိမ်းအမှတ်အခမ်းအနားတွေကျင်းပနေတယ်လို့ပဲဝါရှင်တန်ဒီစီမြို့တော်ကအင်ဂျီတော်မှာတော့သမရဘုတ်နဲ့သမရဂရော်တို့ဟာဒုတိယသမရဒစ်ချေနီနဲ့ဝင်ကြီးအဖွဲ့ဝင်ဝင်ကြီးတွေအင်ဂျီတော်အရာရှိတွေနဲ့အတူဝန်ထမ်းချင်းအထိမ်းအမှတ်ငြိမ်သက်ခဲ့ကြပါတယ်။တတိယလေရင်ထိခဲ့တဲ့ပန်ဒဂွန်စစ်ဌာနချုပ်မှာလည်းအခမ်းအနားအသေးလေးတစ်ခုကိုကာကွယ်ရေးဝင်ကြီးရောဘတ်ဂိတ်စ်ကဦးစီးပြီးတော့ကျင်းပခဲ့ပါတယ်
။ The enemies of America, the enemies of our values and our liberty will never again rest easy.
ကျွန်တော်တို့တမိုးထားတဲ့စံနှုန်းတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေလွတ်လပ်ရေးရဲ့ရန်သူတွေဟာဘရော့မှစိတ်အေးလက်အေးမနေနိုင်စေရပါဘူး။သူတို့ကိုကျွန်တော်တို့ကရေစုံမြေစုံရှာဖွေနှိမ်နှင်းတော့မှာပါ
။ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ပြောသွားတာပါ။ပန်ဆယ်ဗေးနီးယားပြည်နယ်ကကွာလတ်တစ်ခုမှာပြတ်ကျခဲ့တဲ့လေမှာပါသွားကြတဲ့ခီးတယ်40နဲ့လေရင်မှုတန်းတွေအတွေ့ဝန်ထမ်းချင်းအထိမ်းအမှတ်ဌာနကိုလည်းအဲ့ဒီလေရင်ပြတ်ကျခဲ့တဲ့နေရာမှာကျင်းပခဲ့ကြပါရဲ့ရှင်။